ကိုကက် MMDA တပ်ဖွဲ့ဟာရှမ်းပြည်နယ်မြောက်ပိုင်းကုန်းချမ်းဒေသကစစ်ကောင်စီတပ်စခန်းအများပြားကိုသိမ်းယူခဲ့ပြီးအုပ်ချုပ်ရေးရန်တရားပြန်လည်ထူထောင်ဖို့ပြင်ဆင်နေတယ်လို့ပြောပါတယ်။ဒီချိန်ထဲမှာပဲစစ်ကောင်စီနဲ့တအန် TNL တပ်ဖွဲ့တွေနမ်ခမ်းနောင်ချိုနဲ့မူဆယ်မြို့နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကုန်းချမ်းမြို့နယ်ထဲမှာဒီလ24ရက်နေ့ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့ရာက28ရက်နေ့မှာတော့တပ်စခန်းအလုံးကိုသိမ်းယူနိုင်ခဲ့ကြောင်း MNDA ကသတင်းထုတ်ပြန်ထားတာပါလက်ရှိမှာတော့ရှင်ဝမ်ခေါ်ကုန်းချမ်းဒေသအတွင်းမှာနယ်မြေရှင်းလင်းရေးအတွက်ပြင်ဆင်ဆောင်ရွက်နေကြောင်း MNDA ပြောရေးဆိုခွင့်ရှိသူလီကြာဝင်းက VOA ကိုအခုလိုပြောပါတယ်
哦好嘅啲新環地大喎喏公章喎哎地大都窟窿嘛是得得是睇阿龍嗰度就能到啊先咧嚟話俾俾喏但係啲哎大部分一段都脱皮話咧是公司得發運嘅特殊哎聽話漏下嚟唔拉數到好多哩啊嚟人試試目的漏下把我咩
MNDA 嘅突然突變嘅聽話咯နှစ်30ကြာအခိုင်အမာတိဆောက်ထားတဲ့ကုန်းချမ်းတပ်စခန်းကြီးအပါအဝင်တပ်စခန်းတွေအလုံးသိမ်းယူခဲ့ပြီးရှင်ဝမ်ခေါ်ကုန်းချမ်းဒေသတစ်ခုလုံးကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းဖော်ပြထားပါတယ်။ဒီလ28ရက်နေ့မှာတော့ကုန်းချမ်းအခြေဆိုင်ခလာရ125ကတရင်တရင်လုံးလက်နက်ချခဲ့ကြောင်းအဲ့ဒီထဲမှာခလာရ125တပ်ဖွဲ့ဝင်63ဦးပြည်သူစစ်29ဦးစကခ16တပ်ဖွဲ့ဝင်36ဦးစကခစနစ်တပ်ဖွဲ့ဝင်14ဦးစည်ရေးအကြံပေး5ဦးရဲတပ်ဖွဲ့ဝင်12ဦးနဲ့တပ်မိသားစုဝင်86ဦးစုစုပေါင်း282ဦးပါဝင်ကြောင်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီထုတ်ပြန်ချက်ထဲမှာပဲစကခ16ရဲ့စကခမှုဟာအင်အား100ခန့်နဲ့တိမ်းရှောင်နေကြောင်းဖော်ပြထားပြီးတိမ်းရှောင်သွားတဲ့တပ်မှုကိုဆက်လက်ရှာဖွေနေတယ်လို့ MNDAA ပြောခွင့်ရလီကြာဝင်းကပြောပါတယ်
哦特别多的啊萨卡卡是那个萨卡卡目标都我都冷下回你的你他妈来洗白的表了。
来洗一切你妈都 MNDAA 个等于他的班三九个嘛欧秋也一样的呀变来吐到那边第六年的一个一切听着那边的嘛来上月他将表白的。
欧秋也杀的跑上铺所以我们呀就能够的刚上那个哎把三八四位谈起来洗的不呢啊讲的。ပြီးတော့ဒီစီယုံတွေပြန်ဖွင့်မယ်ပြီးတော့ထုတ်လုပ်ရေးအင်အားတွေကိုတိုးမြင့်မယ်ပေါ့နော်ပြီးတော့ချမှတ်ထားတဲ့လုပ်ငန်းစဉ်စီမံကိန်းတွေအားလုံးကလည်းဒီပြည်သူလူထုအတွက်အကျိုးရှိစေမယ့်လုပ်ငန်းတွေဖြစ်ရမယ်ဆိုပြီးတော့မှကြားထားတာရှိပါတယ်ဗျ။အခုချုပ်ရေးဒီကောင်းကောင်းမွန်မွန်ပြန်လဲဆောင်ရွက်နေတာကတော့ဒီမုံကူးရှိမယ်ပန်းဆိုင်ကျူပုတ်ရှိမယ်ပြီးတော့ဒီအဲကိုကန့်ခရိုင်ရဲ့မော်ထိုက်ဒေသရှိမယ်ရှင်းဝံဒေသရှိမယ်ချင်းရွှေခေါ်ရှိမယ်ကွန်းလုံရှိမယ်ပေါ့နော်အဲကွန်းလုံတော့လူတော့နည်းနည်းနည်းနေပါလိမ့်တယ်ဗျ။
ဒီကနေ့မှာတော့ကိုကန့်ခရိုင်တုံရှမ်းဒေသတာကြားကြိုက်စခန်းကစခန်းတစ်ခုကိုထပ်မံသိမ်းယူခဲ့ကြောင်းဖော်ပြထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းအခြားဒေသတွေမှာတော့စစ်ကောင်စီတပ်နဲ့ TNL အခြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူရုံးတာဝန်ခံအမျိုးသမီးကဒီကနေ့နောင်ချိုမြို့နယ်တန်ဘိုးရွာနန်ခန့်အနီးစခန်းတင်နဲ့မူဆယ်မြို့နယ်105မိုင်မှာတော့တိုက်ပွဲဖြစ်ပွားတာရှိကြောင်းအခုလိုပြောပါတယ်
။အော်ဟုတ်ကဲ့ဒီနေ့မှာကတိုက်ပွဲနဲ့နေရာရှိမှာပေါ့နော်ပထမပါဒီနောင်ချူတံပူရွာမှာတစ်ကြိမ်ပြီးရင်ဒီနမ်ခမ်စကန်တီမှာတစ်ကြိမ်ဆက်။အော်ဟုတ်ကဲ့105မိုင်ကမဒါမှဒီနေ့တော့တို့လက်နဲ့ကြည့်နေလားပြစ်တာတော့ရှိတယ်။တို့လေရင်နဲ့အမ3ကြိမ်အထက်မှာရှိမှာဆက်။ကဲဒီတိုက်ပွဲဖြစ်ပြီးတော့တို့လေရင်နဲ့လာကြရကစခန်းတင်မှာရှိမယ်
။ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ပြီးတလကြာကာလမှာရှမ်းမြောက်ဒေသကမြို့ချောင်မြို့နယ်တပ်စခန်းပေါင်း220ကျော်သိမ်းယူထားပြီးဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။မနေ့ကကျင်းပတဲ့စစ်ကောင်စီအစည်းအဝေးမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရှမ်းမြောက်ဒေသဖြစ်စဉ်မှာတာလွန်အင်အားနဲ့ဤပညာတာလွန်မှုကိုအသုံးပြုပြီးစစ်သုံးအဆင့် drone တွေနဲ့drop bomb တွေအသုံးပြုတိုက်ခိုက်ခဲ့ကြောင်းလက်ရှိအချိန်အထိ drop bomb 2500ကျော်နဲ့တရားခွန်မမ short tight dome 120ခန့်အသုံးပြုခဲ့ကြောင်းပြောဆိုခဲ့သလိုဒီလိုတိုက်ခိုက်ရာမှာပြည်ပက drone နည်းပညာရှင် 6500 ပါဝင်ကြောင်းလည်းထည့်သွင်းပြောဆိုခဲ့ပါတယ်ဒ ီလိုတိုက်ခိုက်တာကြောင့်မိသားစုဝင်တွေလုံခြုံရေးအတွက်နေရာတချို့ကိုဆွန့်လွတ်ခဲ့ရတယ်လို့နေဇတ်ဒေသဖြစ်တာကြောင့်တပတ်နိုင်ငံနဲ့အထင်မှားတာမျိုးမဖြစ်အောင်ကန့်သတ်ထိန်းသိမ်းဆောင်ရွက်နေကြောင်းလည်းပြောဆိုထားပါတယ်။ဒေသတွင်းကလူအခွင့်အရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့တအောင်အမျိုးသမီးအဖွဲ့ TWO ကတော့တစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ပြီးတလရာကာလအတွင်းလေကြောင်းတိုက်ခိုက်မှုလက်နက်ကြီးထိမှန်မှုတွေကြောင့်ကလေး26ဦးအပါအဝင်အရသား82ဦးသေဆုံးရပြီးထိခိုက်ဒဏ်ရာရသူ125ဦးရှိကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ရန်ကုန်ကဘေးပို့လာတဲ့တရင်ကိုကိုခင်မောင်စုံမင်းပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့လာရှိုးဘက်ကစစ်ဘေးရှောင်တွေရဲ့အခြေအနေကိုလည်းပြောပြပေးကြပါမယ်။